ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံရေးဝန်ကြီးတွေအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုဒီကနေ့မှာပဲအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာစတင်ကျင်းပနေပါပြီ။အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးတက်ရောက်တာတော့မတွေ့ရပါဘူး။မြန်မာအရေးအာဆီယံရဲ့ဖြည့်ရှင်းကင်တွယ်မှုတွေမှာအောင်မမြင်ဖြစ်နေတဲ့အချိန်အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေတယ်။တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေနဲ့ဒေတာရင်းလက်နက်တက်ဆင်မှုတွေပေါ်စိုးရိမ်နေတဲ့အကြောင်းတွေထုတ်ဖော်ပြောဆိုမှုတွေရှိနေချိန်မှာပဲအခုလိုနိုင်ငံရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတာပ
ါ The maintenance of peace and stability in the region is our priority. It is our foundation to turn the region.
ဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုဟာကျမတို့ဦးစားပေးဆောင်ရွက်မယ့်ကိစ္စတွေပါဒီဒေတာကိုဖွံ့ဖြိုးတိုးတက်မှုရဲ့ဘ ਹੁ ချက်မှတစ်ခုအဖြစ်ပြောင်းလဲရေးအတွက်အခြေခံချမှတ်ထားပါတယ်။ဒါကြောင့်လည်းအရှိတောင်အာရှဒေသကိုနျူကလ িয়ার လက်နက်ကင်းမဲ့တဲ့ဒေသတစ်ခုဖြစ်အောင်လှုပ်ဆောင်ရပါမယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရန်နိုမာဆူဒီကအဖွဲ့မင်ကုန်မှပြောဆိုသွားပါတယ်။ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့အထိအာဆီယံနိုင်ငံသားရေးဝန်ကြီးတွေအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံကြတာပါ။အရှိအာရှထိပ်သီးညီလာခံနဲ့အာဆီယံဒေသတွင်ဖိုရမ်တွေဆက်လက်ကျင်းပတဲ့အခါမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့တို့အပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။